ီပင်ရွေးကောက်ပွဲရလာတဲ့လက်တူအဲဒီပါတီကိုယ်စားလှယ်အများစုအနိုင်ရသွားတဲ့အပေါ်မှာတချို့ကတော့စိုးရိမ်ကူပါစွာတုံ့တက်ကြပါလေ။ဒီနိုင်ငံမှာလူတော်တွေအတွက်နေရာပေးဖို့အသက်မဖြစ်သေးဘူးဆိုတဲ့ကောက်ချက်တွေပဲဖြစ်ပါလေ။တချို့ကတော့ကိုယ်စားလှယ်တွေရဲ့မိမိကိုမိမိမိတ်ဆက်မှုကြောင့်ကြတွေလိုအပ်နေတဲ့အတွက်ပြည်သူလူထုကသတိမထားမိကြတာဖြစ်နိုင်တယ်လို့ဆိုပါလေ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြုံတွေ့နေရတဲ့နိုင်ငံရေးလူမှုရေးရှင်ချင်းမှုတွေအကြောင်းလေ့လာကြည့်ကြရအောင်ပါ။မြန်မာပြည်ကိုမကြာခဏအလဲပြန်ရောက်နေရှိတဲ့ပညာရှင်တစ်ယောက်ကတော့သူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြခဲ့ပူပါတယ်။မြန်မာပြည်မှာကြုံတွေ့နေရတဲ့နိုင်ငံရေးပြဿနာကိုခဏထားပါဦး။ကျွန်တော်တို့တွေပညာရေးကိုဘယ်လိုမြင့်နေကြမလဲလို့ဆွေးနွေးကြတဲ့အခါတိုင်းအခက်အခဲအတားအဆီးတွေကိုရင်ဆိုင်လိုက်ကြရပါတယ်။အထူးသဖြင့်အစိုးရတက်သူရန်ရားထဲမှာလဲပတ်နေတဲ့ပမောက္ခတွေကအစအပြည့်လူတွေဝင်လာပါကိုတိတ်ကြောက်ကြပါလေ။သူတို့စိတ်ထဲမှာသူတို့ကမြမပြည်ဘက်မှာတစ်လျှောက်လုံးနေပြီးအနစ်နာခံစာတင်ခဲ့ကြတယ်။အပြည့်ကလူတွေကအခုမှလာပြီးဘာလို့နေရာယူကြတာလဲဆိုတာမျိုးတွေးနေကြပါလေ။ကျောင်းတစ်ကျောင်းလုံးကိုစီမံခန့်ခွဲမှုပေးလိုက်ရမယ်။သူတို့နေရာပြောက်သွားကြလိမ့်မယ်လို့ယူဆနေကြပါလေ။တကယ်တော့ပညာရေးဆိုတာပင်လယ်ကြီးနဲ့တူပါတယ်။စီးပွားရေးဆွေးကက်နဲ့တူပါတယ်။ပင်လယ်ကြီးကတောက်လို့မကုန်တယ်လို့ပညာရေးနယ်ပယ်မှာလည်းလှုပ်ရှားရတွေကအများကြီးပါ။အမေရိကန်ပြည်ထောင်စုနဲ့အနောက်တိုင်းနိုင်ငံတွေမှာပညာသင်ကြားလာခဲ့တဲ့လူတွေကတော့ဒါတွေကိုသဘောပေါက်ကြတာပေါ့။ဥပမာပြောရရင်ပညာရေးကပတ်သက်ပြီးလေ့လာတဲ့ဒီဂရီကိုတိတာကြည့်လိုက်ပါ။အ ਨੇ စုပ်နယ်ပယ်6ခုလောက်ရှိတာကိုတွေ့ရပါမယ်။တက္ကသိုလ်တစ်ခုမှာကိုကသင်ကားကရေးဆွဲတဲ့နယ်ပယ်မှာအဓိကဦးဆောင်ပါလား။စာသင်ကြားမှုနည်းလမ်းတွေကိုအထူးပြုလေ့လာပြဋ္ဌာန်းမှုလုပ်ပါလား။ဒါမှမဟုတ်ကျောင်းတစ်ခုလုံးကိုစီမံခန့်ခွဲတဲ့ရာသီနယ်ပတ်အောင်လုပ်မယ်သူလား။ဒါမှမဟုတ်ပညာရေးပြုပြင်ပြောင်းလဲမှုကိုဥဆောင်မဲ့ခေါင်းဆောင်မှုနေရာကိုယူမလားအထက်သားပညာရေးကိုအာယုဆိုင်ရေးဆွဲသူတွေလားအစစ်မြေပညာရေးနယ်ပယ်ကိုအာယုဆိုင်ဥဆောင်သူတွေလားဆိုတဲ့ရွေးချယ်မှုတွေလုပ်ကြရပါတယ်။ပေါမောက်ခတစ်ယောက်ဟာကျောင်းတစ်ကျောင်းလုံးရဲ့ကိစ္စပေါင်းများစွာကိုစီမံခန့်ခွဲဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုမှာပညာရေးဒီဂရီနဲ့ပတ်သက်တဲ့ PhD ပွဲရသူတွေဟာနှစ်တိုင်းနှစ်တိုင်းထောင်ချီရှိပါတယ်။ပြည်내တိုင်းမှာပုဂ္ဂလိကကျောင်းတွေအစိုးရကျောင်းတွေအများပြားတည်ရှိနေတယ်လို့နေပယ်တိုင်းမှာတကယ်တကျတားလိုက်တဲ့ပညာရှင်အများပြားခန့်အပ်နိုင်မှထိရောက်တဲ့ပညာရေးစနစ်ကိုပေါ်ဆောင်နိုင်မယ်ဆိုတာကိုသဘောပေါက်ကြပါလေ။မြမပြည်မှာတော့ပညာရေးကိုကြီးဌာနကပဲအားလုံးကိုချုပ်ကိုက်ထားပါပဲ။စာသင်ကြားမှုနည်းလမ်းကိုပြောမဲ့သူနဲ့သင်ယူညွှန်းနိုင်ရေးဆွဲသူဟာအတူတူဖြစ်နေတယ်လို့ဘုံချုပ်ကိုက်မှုကျော်နေတဲ့ဖက်ဒရယ်ပညာရေးကိုဥပတည်နိုင်တာကြောင့်ပြည်내တိုင်းမှာထိုးဖောက်ထားပြီးတိုင်သွားရှိတဲ့ပညာရှင်တွေအတွက်နေရာရဖို့အခက်အခဲဖြစ်နေစေဖြစ်ပါတယ်။ပိုပြီးဆိုးတဲ့ချက်ကမြန်မာဆိုရှယ်တက်လမ်းဆက်ပါတီလက်ထက်မှာလည်းကအမြင့်တွေလာခဲ့တဲ့မိမိနေရာလေးပျောက်ပြတ်မသွားအောင်ကြောက်လန့်တကြားဖတ်တွယ်ခြင်းမှုပဲဖြစ်ပါတယ်။ဥပမာကိုရှိကပမောက္ခချုပ်နားရင်ကိုကယာတုအယနေရာရလာပဲ။ဒါကြောင့်ပညာရှင်ကိုဖြစ်ဖြစ်လက်လက်ပြုပြင်ပြောင်းလဲဖို့ထက်ရှည်ရင်းဆွဲနေရာလေးကလည်းနောက်ထပ်ယာတုတိုးမြင့်ရေးကိုပဲစောင့်ကြည့်နေကြတော့တယ်။ထူးခြင်းထွက်ပြတဲ့သူတွေဂျာကနေတက်လာမှမို့အလိုမရှိကြပါဘူး။ဒါကြောင့်လည်းပညာရေးဆိုတာအချိန်ယူရမယ်ချက်ချင်းပြောင်းလို့မရသေးဘူးဆိုတဲ့အကြောင်းပြချက်တွေနဲ့နောက်နည်းကြံ့ကြာနေကြပါလေတကယ်တော့သူတို့စိုးရိမ်လို့သာစိုးရိမ်နေပါလေစာသင်ကအရွယ်အစားဆရာဆရာမတဲ့ကျောင်းသူကျောင်းသားအချို့အစတွေကအစမတန်ပြပြတော့ပါလေနိုင်ငံကစာသင်ကားတွေပါကစာသင်ကားတစ်ခတ်ဆိုရင်ကျောင်းသား15ယောက်မှ24ယောက်ပဲရှိကြပါလေနီးပြဆရာနဲ့ကျောင်းသားအချို့အစဟာတစ်အချို့19လောက်ပဲရှိပါလေကျောင်းတွေမှာဆရာဆရာမတွေအများပြားလိုအပ်နေဆဲဖြစ်ပါလေဒါကြောင့်နိုင်ငံတကာနဲ့ရေမောင်တန်းနိုင်တဲ့ဘာသာရပ်တွေသင်ကြားပုံတွေကိုသာမကလိုအပ်နေတဲ့ပညာရှင်အကြီးအတွက်ကိုသိသိကြားကြားစဉ်းစားဖို့လိုပါတယ်။ဒါပေမဲ့နိုင်ငံတကာနဲ့ဆက်ဆက်လုပ်ကြနေတဲ့ပုဂ္ဂလိကကျောင်းတချို့ကတော့နိုင်ငံတကာဆက်လုပ်တွေခေတ်စားတဲ့ဘာသာရပ်တွေစာမေးပွဲတွေကိုစတင်ပိတ်ဆက်ကြပါတယ်။စာသင်ကားတွေမှာကျောင်းသားတယောက်အတွက်လိုအပ်မဲ့ပစ္စည်းတွေကိုစနစ်တကျထည့်သွင်းပါကြပါတယ်။ဒါကြောင့်လည်းကျူရှင်ကြီးဘလောက်ပဲစည်းကြည့်နေပါလိမ့်။မိဘတွေဟာသူတို့သားသမီးတွေကိုနိုင်ငံတကာနဲ့ရေမောင်တန်းနိုင်ဖို့အတွက်ပုဂ္ဂလိကကျောင်းတွေမှာလာရောက်ကြောင်းကြပါတယ်။နေကွေလုံးနဲ့အစိုးရဘျူရိုကရေစီရန်ရက်ကိုဥပိ္ပခါပြုတ်လိုက်ကြပြီးပုပ်ပိကကျောင်းတွေပုံမှန်ကြီးထွက်လာအောင်ကြိုးစားကြပါလို့အမေရိကန်ပြည်ထောင်စုမှာဆိုရင်တော့အစိုးရကိုယ်တိုင်ကပညာရေးလွတ်လပ်ခွင့်ကိုအားပေးတယ်လို့ပုပ်ပိကကျောင်းတွေကိုတားတယ်ကြီးထောက်ပတ်ပေးပါတယ်မြန်မာပြည်မှာတော့ကိုယ့်ရဲ့အတွင်းစီးချက်မှာမရှိတဲ့လူတွေကိုနေရာပေးဖို့ရည်စုံနေတယ်ဖြစ်ပါတယ်ပညာရေးလောကကိုဥဆောင်ပြောင်းလဲနေတဲ့လူတွေကိုယ်တိုင်ကဒီလိုမျိုးအတွေးခေါ်တွေရှိနေတဲ့အတွက်ကျားတဲ့နိုင်ငံကြီးတွေပဲလူပညာတွေပဲပါဝင်နေရာအနှံ့ပြားမှာကောင်းဆောင်ပြောင်းထဲကပဲအရာရာကိုချုပ်ကိုက်ကြတာထက်ပြက်တဲ့လူတွေကိုနေရာမပေးချင်တာအဆန်တော့မဟုတ်ပါဘူးအမောင်ထဲမှာဆက်စုနှစ်ပေါင်းပြားစွာနေထိုင်လာခဲ့ရတဲ့အကျိုးဆက်ကတော့မ ူတွေဟာမိမိကိုယ်ကိုယ်ယုံကြည်တဲ့လူကလွယ်လို့တခြားလူတွေအားလုံးကိုတန်တရားနဲ့အကြောက်ကရင်းထုတ်နေခြင်းပဲဖြစ်ပါတယ်တော်လားရှင်ဗျာမိတ္တာခက်ပါအပြင်လူတွေကိုရေရှည်တားဆီးဖို့ဆိုတာမဖြစ်နိုင်လို့ဖန်ပြီးတင်ချွေတဲ့လူတွေကတမယိုးချအတွေးနဲ့နေရာတစ်ခုကိုဆွဲဆွဲလန်းလန်းဖက်တွယ်နေသူတွေကိုစိတ်ခေါ်လာကြမှာအမှန်ပါအာယုံကိုတွားချတဲ့သူတွေအတွက်အပေါင်းလေးအတားဆီးတွေကိုခေါင်းပါပါနဲ့ကြော်ပြကြရပါဦးမယ်အပြင်လူတွေဝေလာပါကိုကြောက်တဲ့သူတွေကိုအကောင်းဆုံးတုံ့ပြန်မှုကတော့ပညာရေးနဲ့ကိုယ်ရည်ကိုယ်သွေးတွေကိုအဆက်မပြတ်ပြစ်တင်မှုပဲဖြစ်ပါတယ်ထက်မြက်ရိုးသားတဲ့လူငယ်တွေကိုနေရာပေးမဲ့အချိန်ကာလတစ်ခုကတော့တစ်ချိန်ချိန်မှာရောက်ရှိလာမှာအမှန်ပါတော်ရဆင်ဒီမှာပြည်သူတွေလည်းလူပတ်နေရာမှာဥဆောင်လိုက်မဲ့အစိုးရတရက်နဲ့စုံစည်းတိုင်ကြပါစီလို့ဆန္ဒပြုလိုက်ပါစီ